အထူးကိုအနေနဲ့မတိမငြိမ်ဖြစ်နေတဲ့ American ပြည်အောင်စု Maryland ပြည်နယ် Baltimore မြို့မှာတော့ပြည်ရင်းကာကွယ်ရေးအရန်တပ်ဖွဲ့ဖြန့်ချထားပါတယ်။ဒီလောက်အစောပိုင်းမှာရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းထားစဉ်အတွင်းအပိုင်းခံရတဲ့အချိန်ကရခဲ့တဲ့ဒဏ်ရာတွေနဲ့ကွဲလွန်သွားတဲ့အသက်25နှစ်အရွယ် Freddie Gray ရဲ့ဇာပနာပြီးတဲ့နောက်မှာရုံးရင်းဆိုင်ကအခြေအနေတွေဖြစ်ခဲ့တာပါ။ Maryland ပြည်နယ်အုပ်ချုပ်ရေးမှူး Larry Hogan က Baltimore မြို့မှာအရေးပေါ်အခြေအနေကြေညာထားပြီးတော့ဒီကနေ့အကြောင်းတွေပိတ်ထားပါတယ်။အခုဒီကိရုံးတွေဟာ Baltimore မြို့မှာဖြစ်ပူခဲ့သည်များထဲမှာအဆိုးရွားဆုံးဖြစ်ရတဲ့ခုပါပဲလို့မျိုးတော်ဝင် Stephanie Rollins Blake ကပြောပြီးတော့သတင်းတစ်ပတ်ကြာညမထွက်ရအမိလဲထုတ်ပြန်ထားပါတယ်။မျိုးရဲ့နေရာအများပြားမှာမိလောင်နာတွေကိုတော့ဒီကနေ့လင်းအားကြီးအချိန်ထိမိသက်သမားတွေဆက်ပြီးတော့ငိမ့်သက်ခဲ့ရတာပါ။မိလောင်နဲ့ထဲမှာခရီးရန်ဖျားကြောင်တစ်ခုကအဆောက်နေတဲ့ဘိုးဝရိတ်စာလဲပါပါရဲ့။တနင်္လာနေ့ကအကြောင်းတွေဆင်ပြီးတဲ့နောက်အရေးအတွက်ရာတော်များတဲ့အထက်တန်းအကြောင်းသားတွေမျိုးရဲကကုန်တိုင်းတစ်ခုစီကိုချီတက်ကြရင်လည်းအကြမ်းဖက်အဓိကယုံတွေစားဖြစ်ပါတယ်။အဲဒီကနေပြီးတော့ရက်ွက်တော်တော်များထိပြန့်သွားပြီးတော့ဆန္ဒပြပွဲကရုံးရင်းဆိုင်ကအခြေအနေကိုပြောင်းသွားတာနဲ့အမျှရဲတပ်ဖွဲ့ကမထိန်းသိမ်းနိုင်ဖြစ်ခဲ့ရပါတယ်။စီးပွားရေးလုပ်ငန်းတွေမော်တော်ယာဉ်တွေကိုလူရဲဖျက်ဆီးမိရှို့တာတွေရှိခဲ့ပြီးတော့ဆန္ဒပြသူတွေကအဓိကယုံနှင်နေရရဲတွေကိုကြောက်ခဲတွေအုတ်ခဲတွေပလင်းတွေတခြားအရာတွေနဲ့ပစ်ပောက်ခဲ့ကြပါရဲ့ရှင်။